မင်္ဂလာပါဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိတ်ခါရောရဆရာစောထွန်းထွန်းလင်းရေးသားထားတဲ့ပါဝင်ရောရှက်ဆောင်ရွက်ရမယ့်ဖျားတခင်နိုင်ငံတော်ဆိုတဲ့အကြောင်းအရာလေးကိုကောင်းနှုတ်ဖော်ပြပေးသွားမှာဖြစ်ပါတယ်ဥပမာကကိုတခု၌အင်္ဂါအများရှိသည့်ဖြစ်၍ထိုအင်္ဂါအများသည်ဆောင်ရွက်เสียအမှုတခုသည်မရှိတကယ်သို့ထိုအသူအများဖြစ်သောငါတို့သည်ခရစ်တော်၏တခုတည်းဖြစ်၍အတီးသည့်အင်္ဂါချင်းဖြစ်ကြ၏ယောမဩဝါဒစာခန်းကြီး7အငယ်4မှ5လူကိုဘုရားသခင်မှဖန်ဆင်းသောအခါလူယောက်ျားအာဒံကိုမြေမုံမှဖန်ဆင်းပြီးအာဒံ၏နှံ့ယိုထဲကလူမိမ့်မှအေဝါကိုဖန်ဆင်းခဲ့ပါတယ်။လူကိုဖန်ဆင်းတဲ့အခါအထူးစပယ်ရှယ်ဖန်ဆင်းခဲ့တယ်လို့ယနေ့ကမ္ဘာပေါ်မှာတန်ပေါင်း 9,000 ကျော်လူသားတွေထဲမှမှမိတ်ဆွေကိုအထူးဖန်ဆင်းပြီးလူလောကကြီးထဲသို့ဘုရားသခင်ကိုယ်တိုင်ပို့ဆောင်ပေးခဲ့ပါတယ်။ရုပ်ချင်းတူတွေတူနိုင်တော်လဲစိတ်တက်ချင်းတူနဲ့တူမတူညီကြပါဘူးလူတူဟာကိုယ်ခန္ဓာတစ်ခုနဲ့လောကကြီးထဲရောက်လာပေမဲ့လည်းခန္ဓာတစ်ခုအပေါ်မှာအင်္ဂါအများနဲ့ဖွဲ့စည်းတည်ဆောက်ထားတယ်အင်္ဂါတစ်ခုချင်းစီရဲ့အကောင်အဆိုးဟာခန္ဓာကိုယ်တစ်ခုလုံးနဲ့ဓာတ်ရိုက်ပတ်သက်လျက်ရှိပါတယ်ဥပမာအစာကိုအချိန်လုံးမှနေ့စဉ်စားသုံးမယ်ဆိုရင်အစာအိမ်လေထိုးလေအောင်ရောဂါဖြစ်ပြီးတစ်ကိုယ်လုံးဝေဒနာခံစားရတယ်ထို့အတူလူတဦးရဲ့လောက်ရက်ဟာသူ့မိသားစုရဲ့ဂုဏ်သိက္ခာနဲ့ပတ်သက်တယ်လို့သူနေထိုင်တဲ့လူအဖွဲ့အစည်းနဲ့၎င်းသူနဲ့ပတ်သက်တဲ့အသင်းတော်သူ့ကိုဖန်ဆင်းသောဘုရားသခင်နဲ့ပါဆက်တွယ်လျက်ရှိပါတယ်ဒါကြောင့်မိမိအသက်ရှင်သမျှလှုပ်ဆောင်မှုတိုင်းကိုအစဉ်တမာတတိရှိစွာအသက်ရှင်နေထိုင်တတ်ဖို့အရေးကြီးပါတယ်ခန္ဓာကိုယ်တစ်ခုလုံးရှိဖျားသခင်ဖန်ဆင်းထားတဲ့အင်္ဂါအစိတ်အပိုင်းတွေဟာအားလုံးတန်ဖိုးကိုစီရှိကြပါတယ်တို့ရတွင်လူတိုင်းကထိုတန်ဖိုးကိုမသိကြပါဘူးထိုအင်္ဂါပြည့်စုံဆုံးရှုံးသွားမှသာလျှင်ထိုအင်္ဂါရဲ့တန်ဖိုးကိုနားလည်တတ်ကြတယ်တခါတရံအားနေတော့အင်္ဂါတွေလို့သတ်မှတ်ထားတဲ့အရာတွေပင်လေခန္ဓာကိုယ်အတွက်အလွန်အရေးကြီးသောအစိတ်အပိုင်းများဖြစ်နေတတ်ပါတယ်မိမိကိုဘုရားသခင်ပေးထားတဲ့ကိုယ်ခန္ဓာဟာတန်ဖိုးရှိပြီးအသုံးဝင်တော်လဲလူအချို့ကမူမိမိမှာပါစွမ်းရည်မရှိကြောင်းအခြားသူများသာစွမ်းရည်ရှိကြောင်းပြောဆိုခြင်းဟာမိမိကိုဖန်ဆင်းတဲ့ဘုရားသခင်ကိုမျက်ကွယ်ပြုခြင်းပဲဖြစ်ပါတယ်လူတိုင်းမှာစွမ်းရည်တစ်ခုမကရှိကြသလိုမိမိစွမ်းရည်ကိုမိမိသိရှိဖို့လိုအပ်ပြီးထိုစွမ်းရည်အားတိုးပွားအောင်လှုပ်ဆောင်ဖို့ရန်ကတော့မိမိတာဝန်ပဲဖြစ်ပါတယ်တခါကအစစ်မြင့်သောတက္ကသိုလ်ပညာကိုတွားရောက်တင်ကြားခံယူပြီးမိမိနေရဌာနကိုအိမ်ပြန်လာတဲ့ပညာသက်လူငယ်တယောက်ဟာလမ်းခုလက်မှာမြစ်သစင်းကိုဖြတ်တန်းတဲ့အခါမှာလေသမားနဲ့မြစ်လယ်မှာစကားပြောကြပါတယ်အဘအနေနဲ့လောကမှာအသက်ကြီးပြီမို့ဂဏန်းသိမ့်ချာနားလဲသလားနက္ခတ်ပညာတက်ကြွပါသလားကဘာကြီးကလုံးသလားပြားသလားလို့မေးမြန်းတဲ့အခါမှာလေသမားကတခုမှပြတ်မဖြေနိုင်ပါဘူး။ဒါကြောင့်ပညာသက်လူငယ်ကအဘလောကမှာလူလာဖြစ်တာတကယ်ရှုံးတာပဲ။ကျွန်တော်ဆိုဒီပညာအားလုံးအသက်ငယ်ငယ်ရွယ်ရွယ်နဲ့အားလုံးတက်မြောက်နေပြီလို့ပြောကြားနေတဲ့ခိုက်တက်မှာပဲ။လေပြင်းတိုက်ပြီးလိုင်းထလာတဲ့အတွက်လေသမားကမင်းရည်ကူးတတ်ပါသလား။လေတိုက်လာတဲ့အတွက်ကြောင့်အစင်တင်လှုပ်ထားလို့တတိပေးလိုက်တဲ့ခါမှာထိုပညာသက်လူငယ်ကကျွန်တော်ရင်မကူတတ်ဘူးကျွန်တော်ကိုကဲပါလို့ပြန်ပြောတဲ့ခါမှာလေသမားကမင်းကွာဒီလောကပညာတွေများစွာတတ်နေပြီးရေမကူတတ်တာတနာစရာပဲမင်းရေမကူတတ်တာကမှမြင့်လယ်မှာတကယ်လူဖြစ်ဆုံးတာပဲလို့ပြန်ပြောလိုက်ပါတယ်သူအဖြစ်ပြက်ကိုကြည့်ခြင်းအပြင်လူတိုင်းသူ့ညာနဲ့သူတန်ဖိုးရှိပြီးအသုံးဝင်နေကြောင်းတွေ့ရှိရပါတယ်။ကိုယ်ခန္ဓာတစ်ခုလုံးအင်္ဂါအစိတ်အပိုင်းအားလုံးဟာအပြန်အလှန်ဆက်သွယ်လျက်ရှိတယ်လို့အပြန်အလှန်မိခိုလျက်ရှိကြောင်းထင်ရှားစွာတွေ့ရှိရပါတယ်။ဥပမာလူတစ်ယောက်သွားနှုတ်မယ်ဆိုရင်မျက်စိအကျော်လွတ်မလွတ်သွားဆရာဝန်ကစစ်ဆေးပြီးမှကုသပါတယ်။လူအဖွဲ့အစည်းတစ်ခုလုံးမှာနေထိုင်ကြတဲ့လူအများတို့ကလည်းတဦးနဲ့တဦးမိခိုပြီးအပြန်အလှန်အချိုးပြုလျက်ရှိနေကြပါတယ်။ ဥပမာအိမ်တအိမ်မှာဖခင်ကဦးစီးဖြစ်တော်လဲမိခင်နဲ့သားသမီးတွေကိုအပြန်အလှန်မိခိုအသက်ရှင်နေရတယ်။တဦးကမိခိုမှုကင်းပြီးထောင်လွှားစွာအသက်ရှင်မယ်ဆိုရင်ထိုအိမ်ဟာตายာပျော်ရှင်တော့မှာမဟုတ်ပါဘူး။အချင်းချင်းအပြန်လေးစားမှုရှိဖို့လိုအပ်ပါတယ်။လူတဦးဟာအမိခိုကင်းပြီးထောင်လွှားတော့စိတ်နဲ့လောကကြီးထဲမှာအသက်ရှင်မယ်ဆိုရင်ဒီလောကမှာနေစရာနေရာမရှိနိုင်တယ်လို့ဘုရားသခင်ရဲ့နိုင်ငံတော်မှာလည်းအမွေခံထိုက်တဲ့သူများမဖြစ်နိုင်ပါဥပမာအားဖြင့်တခါကလူတစ်ယောက်ဟာကောင်းကင်တမန်နဲ့တွေ့တဲ့အခါမှာကောင်းကင်ဘုံနဲ့ငရဲအကြောင်းမေးမြန်းတဲ့အခါမှာထိုသူကိုကောင်းကင်တမန်ကငရဲတို့ပထမအဦးဆုံးခေါ်သွားပြီးတော့အခန်းတစ်ခုမှာအနံ့အယတာပြေဆုံးပြီးခင်းကျင်းထားတဲ့ထမင်းစပွဲနဲ့တဲ့အူကြီးတွေကိုတွေ့ရှိရတယ်လူအများလက်ထဲမှာဇွန်းအရှိကြီးကိုကင်ထားပြီးခတ်တော့ဖို့အခွင့်ရေးလည်းရှိကြတယ်။သို့တော်သူတို့အားလုံးစားလောင်မှုတိတ်နေပုံရပြီးမျက်နာကမပျော်မရွှင်ဖြင့်လက်မှိုင်ချနေကြတယ်။အကြောင်းမှာကင်ထားတဲ့ဇွန်းတွေကလက်ရိုးတန်ရှိဇွန်းတွေဖြစ်တဲ့အတွက်ကြောင့်ဒေအိုကြီးတဲ့ကဟင်းရီတွေခတ်ယူနိုင်တော့လေဟင်းရီကိုသူတို့ပါဇက်ထဲမိတို့ထည့်ရမိကိုမတိကြပါဘူး။ထို့နောက်ကောင်းကင်တမန်ကမင်းကိုကောင်းကင်ဘုံကိုအခုလိုက်ပြမယ်လို့အခန်းတခန်းတဲကိုထပ်မံခေါ်သွားပါတယ်။ယခင်ပြခဲ့တဲ့အခန်းနဲ့စင်တူပဲဖြစ်ပါတယ်။အနံ့အယတာပြည့်နဲ့ဟင်းရည်ရှိတဲ့ဒဲအိုးတွေလက်ရိုးတန်ရှိရှိတဲ့ဇွန်းတွေမှာတထေရတဲ့ပဲဖြစ်ပါတယ်။သို့တော်ထူးခြားချက်ခါအခန်းရှိသူအားလုံးတို့ဟာအစာရေစာဝါလွင်စွာစားသုံးထားပုံရပြီးပျော်ရွှင်စွာရှိနေခြင်းပဲဖြစ်ပါတယ်။သူအခါသူသူကကောင်းကင်တမန်ကိုဒီအခန်းကလူတွေကအစာရေစာဝပြီးပျော်ရွှင်နေကြတယ်ဟိုအခန်းကလူတွေကတော့အစာရေစာငတ်ပြတ်နေပြီးဘာကြောင့်မပျော်ရွှင်ရသလဲလို့မေးမြန်းတဲ့အခါမှာကောင်းကင်တမန်ကပြုံးပြီးတော့ဒါကလွယ်ပါတယ်ဒီအခန်းကလူတွေကမေတ္တာထားကြတယ်သူတို့ဇွန်းနဲ့ခတ်လို့ရတဲ့ဟင်းရည်တွေကိုသူတို့ကိုယ်တိုင်မတောက်ကြဘူးအခြားတယောက်ကိုခွန့်ကြွေးကြခြင်းပဲဖြစ်ပါတယ်ဒီတော့ကိုစီစားတောက်နိုင်ကြတာပေါ့လို့အဖြေပေးလိုက်ပါတယ်ဇွန်းမှာတတ်ထားတဲ့လက်တန်ရိုးရှိတွေဟာလူတွေရဲ့အတ္တတွေပဲဖြစ်ပါတယ်ပထမခန်းကလူတွေဟာလက်တန်ရိုးရှိအတ္တတွေကိုအတ္တလို့မြင်ကြပြီးဒုတိယခန်းကလူတွေကအတ္တအဖြစ်သဘောမထားပဲမေတ္တာအဖြစ်ပြောင်းလဲပစ်ခဲ့ကြတယ်ချစ်ချင်းမေတ္တာဟာရသူမှာတမကဘေးသူမှာပါအားလုံးအတွက်အကျိုးကျေးဇူးကြီးမှကြောင်းထင်ရှားစွာတွေ့ရှိရပါတယ်ထို့ကြောင့်အင်ကအချင်းချင်းအပြန်အလှန်မိခိုးနေသည့်တမကအပြန်အလှန်ချစ်ချင်းမေတ္တာထားရှိဖို့ရမှာအထူးပင်လိုအပ်ကြောင်းဤဥပမာကသင်ခန်းစာပေးနေပါတည်းလူတဦးဟာဘုရားသခင်ကပေးတဲ့စွမ်းရည်ကိုသိရှိပြီးသူ့ပွားအောင်လှုပ်ဆောင်ကြမယ်ဆိုရင်အများအလယ်မှာထူးခြားတဲ့စွမ်းရည်ရှိသူအဖြစ်အခြားသူများကအတိအမှတ်ပြုကြပါတယ်။ထိုမှသဆင့်ထင်ပေါ်ကျော်ကြားလာတဲ့အခါမှာမိမိဟာအထူးခွင့်ရခံလူသားအဖြစ်တဖြည်းဖြည်းသတ်မှတ်လာပြီးအခြားသူတွေပေါ်ဆက်ဆံခြင်းမှာအဆင်မပြေဖြစ်လာတတ်ကြတယ်။အင်္ဂလိပ်စကားပုံတစ်ခုမှာနေရာကလူကိုမြင့်မြတ်စေတာမဟုတ်ပါ။လူဤလောကကသာနေရာကိုမြင့်မြတ်စေတာပါဟုဖွင့်ဆိုခဲ့တယ်။အတိတ်ပဲကတော့လူတဦးဟာအကြောင်းအမျိုးမျိုးကြောင့်ကောင်းတဲ့ပတ်ဝန်းကျင်နေရာရထူးရရှိနိုင်တော့လေသူ့ရဲ့လှုပ်ဆောင်တော်လှုပ်ရက်ကသာလင်သူ့ဘဝရဲ့တန်ဖိုးပင်ပဲဖြစ်ပါတယ်။အချို့သူတွေကကောင်းတဲ့နေရာပတ်ဝန်းကျင်အခွင့်အရေးအကြောင်းမျိုးမျိုးကြောင့်မရရှိခဲ့ပေမဲ့လို့လေကောင်းတဲ့လှုပ်ရက်ကိုပြောဆိုလုပ်ကိုင်တဲ့အတွက်ကြောင့်သူ့ရဲ့တန်ဖိုးမြင့်တက်လျက်ရှိနေပါတယ်။လူတိုင်းဘုရားသခင်ရှိတော်မောက်မှာအားလုံးသန်းသူအခွင့်အရေးရှိကြောင်းနဲ့ဘုရားသခင်ပေးထားတဲ့စွမ်းရည်ကိုဘုရားသခင်ရွေးကောက်ထားတဲ့နေရာမှာတစ္ဆာရှိစွာလှုပ်ဆောင်ရင်သိုးပွားများပြားစွာလှုပ်ဆောင်ပြီးဘုရားဘုန်းတော်ထင်ရှားရန်အတွက်သာဖြစ်တင်ပါတယ်။အခြားသူများအပေါ်အပြစ်မပုံချပါနဲ့။လူရဲ့မူလဘီဇကမိမိလုပ်တဲ့အလုပ်အောင်မြင်ရင်ငါတည်ဟုတ်ပါလားလို့ဝါကြွားတတ်ပေမဲ့အကြောင်းမျိုးမျိုးကြောင့်ရှုံးနေမှုဖြစ်ပေါ်လာရင်တော့အခြားသူတွေကိုလက်ညှိုးထိုးတတ်ကြပါတယ်။တခုတော့လပတ်စာမီပွဲမှာတားကတပါတာမင်းနေဖြင့်ကြရှုံးတဲ့အခါမှာတော့အမေကတားကိုနေကနှစ်အဖေလိုပဲအစကတော့ဟုတ်မလို့လို့နဲ့နောက်တော့အဖျားရှူးတာပဲလို့ပြောတဲ့အခါမှာဖခင်ကတားကိုဒီမှာငါတာ ဒါကကြည်မှန်တဲ့ပတင်းပေါက်ပြဿနာပဲလူတွေကဘဝမှာအောင်မြင်တဲ့အချိန်မှာမှန်ကြည့်ပြီးငါတော်လို့ငါကြောင့်ဒီလိုရရှိတာလို့ဝါကြွားလေးရှိပါတယ်ဘဝမှာရှုံးနိမ့်လာတဲ့အခါပတင်းပေါက်ကိုကြည့်ပြီးဒီလိုရှုံးနိမ့်မှုဟာအခြားသူတွေကြောင့်လို့လက်ညှိုးထိုးလေးရှိတယ်လူတိုင်းအောင်မြင်မှုရရှိချိန်မှာမှန်ကြည့်ပြီးအောင်မြင်မှုကိုဂုဏ်ယူဝမ်းမြောက်ဖို့လိုအပ်တယ်လို့ကြာရှုံးမှုရင်ဆိုင်တဲ့အခါမှာလည်းမှန်ကြည့်ရတဲ့တသိရှိဖို့လိုအပ်ပြီးကြာရှုံးမှုအပေါ်တာဝန်ယူရမှာဖြစ်လို့နောက်တစ်ချိန်ဒီလိုမဖြစ်အောင်ပြင်ဆင်ဖို့လိုအပ်ကြောင်းနဲ့ဘဝအသက်တာတစ်လျှောက်လုံးအတွက်သင်ခန်းစာရရှိအောင်ဆုံးမသွန်သင်ခဲ့ပါတယ်မပြည့်စုံသောလူသားအချင်းချင်းတဦးပေါ်တဦးအပြစ်မတင်ပဲနားလေခွင့်လွတ်ကအချင်းချင်းရိုင်းပင်ကူညီခြင်းအပြင်တာယာသောလူပေါင်းအဖွဲ့အစည်းကိုတည်ဆောက်ဖို့ရန်ဖြစ်ပါတယ်။ဤကုံချုပ်အနေနဲ့ကတော့လူတိုင်းပေါ်မှာဖျားသခင်ပေးထားတဲ့စွမ်းရည်ကိုစီရှိကြတယ်လို့မိမိကိုပေးထားတဲ့စွမ်းရည်ကိုမိမိကမသိချင်းနဲ့တိအောင်စူးစမ်းရှာဖွေအသက်မရှင်ခြင်းဟာလူဖြစ်ရှုံးကြောင်းနဲ့အချို့သောလူတွေဟာမိမိမှာဖျားသခင်ပေးတော်စွမ်းရည်ကိုသိရှိတော်လဲတိုးပွားများပြားအောင်မလုံဆောင်ခြင်းကြောင့်ဘုန်းတော်ထင်ရှားတင့်တယ်လို့မထင်ရှားပဲအသက်ရှင်နေခြင်းဖြစ်ပါတယ်ဖျားသခင်မှပေးထားတဲ့စွမ်းရည်ကိုသိရှိအောင်ပြုလုပ်ပြီးသိရှိလာမှုတွေကိုသိုးပွားများပြားအောင်ပြုလုပ်ခြင်းဖြင့်ဖျားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေခြင်းဖြစ်ကြောင်းမေတ္တာနဲ့ဝေငှချင်းကိုနှိကုံချုပ်လိုက်ပါတယ်အကျဉ်သူသည်ရတတ်ဤထိုသူ၌ကြွယ်ဝပြည့်စုံခြင်းကပေးဦးမည်အကျဉ်သူသည်စင်ငယ်ဤထိုသူရှိသမျှကိုပင်နှုတ်လိမ့်မည်ရှမတဲခန်းကြီး25အငယ်29ဈာနာဇာသူတယောက်စီတိုင်းမှာဖျားခင်တာ၍ကောင်းချီးပေးပါစေ